ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြကြီးနာဆွန်ဘရာဘွန်ပူတာဝူလမ်းအသွာအလာဖြတ်တောက်ခံထားရတဲ့အတွက်ဒေသခံတွေအစားအစာနဲ့ကုန်ပစ္စည်းပြက်လက်မှုတွေကြုံနေရပါတယ်။ဒါကြောင့်အခြေခံစားကုန်နဲ့စက်သုံးစီတွေတည်ယူနိုင်ဖို့မြကြီးနာပူတာဝူလမ်းကိုဒီကနေ့ကစပြီးတော့အကန့်အသတ်နဲ့ပြန်ဖွင့်ပေးမယ်လို့ပူတာဝူခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်မဆက်ပြီးတော့ပြောပြမှာပါ။
ကချင်ပြည်နယ်ပူတာအုံမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားနေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်နယ်မြေလုံခြုံရေးအရာဆိုပြီးနှစ်ဖက်စလုံးကလမ်းပတ်ဆက်သွယ်ရေးကိုအသီးသီးဖြတ်တောက်ထားပါတယ်။လမ်းပတ်ဆက်သွယ်ရေးပြတ်တောက်နေလို့စက်သုံးစီအပါအဝင်အခြေခံစားတောက်ကုန်နဲ့ဈေးဝတွေလည်းအဆမတန်ဈေးတက်နေတာပါ။မြစ်ချီနာဆွန်ဘရာဘွန်နဲ့ပူတာအိုလမ်းကိုယာယီပိတ်ထားရာကနေမက်လ၂ရက်ဗုဒ္ဓဘုနေ့ကစပြီးစက်သုံးစီနဲ့ကုန်တင်ရင်တွေကိုဖြတ်တန်းသွားလာခွင့်ပြုမယ်လို့ပူတာအိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အခုလိုလမ်းတွေပြန်ပွင့်သွားရင်ကုန်စီပြန်ပြီးစီးဆင်းနိုင်မယ်လို့ဒေသခံတွေဘက်ကမျှော်လင့်နေပါတယ်။
မျိုးရင်းချင်းနေရတော့လောဆယ်လူကိုအကုန်လုံးပြောမှဆိုပြက်လူနီးနီးဟောလှူရှားမှုပိုင်းဆိုင်ရာမှာတော့တော်တော်လေးကိုရက်တန့်တဲ့လောက်ကိုဖြစ်သွားတယ်။ဒီပူတာအုံမျိုးတွင်းထဲမှာတော့အယောင်ဝယ်တွေ80%ဖြစ်ကုန်တော့ပေါ့။မရှုနိုင်မကင်နိုင်တဲ့ချိန်ကခုလိုတလို့ဖွင့်ပေးတဲ့ချိန်ကအသက်ရှူပေါက်ပြီးတော့ရတာပေါ့။ပို့ပြီးတော့နည်းနည်းအသက်ရှူနည်းနည်းပြန်ချောင်းလာတော့ပေါ့။အဲ့လိုပဲယူဆလို့ရ
မြကြီးနာဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းမှာတိုက်ပွဲတွေပြင်းထန်လို့ဖေဖော်ဝါရီလ22ရက်ကစပြီးဖြတ်တန်းခွင့်ယာယီပိတ်ထားခဲ့တာပါ။ကုန်စီစီးဆင်းမှုပြတ်တောက်ခဲ့လို့ပူတာအိုမြို့ရင်းမှာ73စီပြတ်တောက်မှုတွေလည်းဖြစ်ခဲ့ပါတယ်။ဈေးတွေကလည်းအဆမတန်တက်ခဲ့တာပါ။အသွားအလာလုံးလို့မရတဲ့အတွက်လူနာတွေကိုမြကြီးနာမြို့ကိုပို့ဆောင်ဈေးကူးလို့တောင်မရဘူးလို့ဒေသခံတအူက VOE ကိုပြောပါတယ
်။ခက်ခဲတာဘယ်လောက်ဖြစ်သွားလဲဆိုတော့တချို့ကြတော့လိုမှုပေါ့။ဒီကျနာပဲစင်မယ်ဟိုအရေးပေါ်လူနာတွေဆိုရင်ဂိမ်းတင်လို့မရတဲ့ဟာဥပမာဆိုပါစို့လိင်ပေါ်မှာကြအောက်ဆီဂျင်တွဲပြီးမှတယ်လို့မရညီပြက်မှာကြတော့အောက်ဆီဂျင်တွဲပြီးတယ်လို့ရတယ်ပရာဟိတလုပ်ငန်းလုပ်တဲ့လူတွေအခက်အခဲတွေ့တယ်ခွဲစိတ်ကူးတာဖို့လိုအပ်တဲ့ယောဂအခြေအနေဆိုးရတဲ့လူတွေဆိုလည်းအခက်အခဲအမျိုးစုံကြုံတယ်ပြီးရင်ခုနတွာလာမှုဟိုကုံတွဲတဲ့အပိုင်းဥပမာကျွန်တော်ဘူတာဝကနေခေါင်းလမ်းဘူးကိုကုံတွဲတဲ့အပိုင်းမှာလည်းအခက်အခဲမျိုးမျိုးဖြစ်သွားတယ်လောက်ဒီဖြစ်သွားလဲဆိုတော့စီတာရှာရတဲ့ကြောင့်ခါတိုင်းကပန်းနန်းတင်ဖြီကိုကားတစီကိုအလွန်ဆုံးဆို၄သိန်းခွဲဆိုရင်တွားလို့ရတယ်ဟိုကားငါးပြီးတွားတော့ပေါ့အခုက၁၀သိန်းကျော်လောက်တောက်တယ်ကားက
ပူတာအုံမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တချို့မှာရောင်းချဖို့စီမရှိတော့လို့စိုင်ပိတ်ထားရတဲ့အထိဖြစ်နေပါတယ်တာရေးနာရေးကူညီဆောင်ရွက်ပေးနေတဲ့ပရဟိတရင်တချို့လဲစီမရှိတော့လို့ပြတ်တောက်သွားမှာကိုလဲဒေသခံတွေကစိုးရိမ်နေကြတာပါကိုဗစ်ကရောဂါကာလမှာကျန်းမာရေးအတွက်မရှိမဖြစ်လိုအပ်တဲ့ဆေးပစ္စည်းတွေလည်းဝယ်မရတဲ့အခြေအနေဖြစ်ခဲ့တယ်လို့ပူတာအိုမျိုးရင်းမှာဖွင့်လွှတ်ထားတဲ့ဆေးဆိုင်ပိုင်ရှင်တအူးကပြောပါတယ
်တချို့ဆေးတွေဆိုတော်တော်လေးပြတ်သွားရေးကြပြီတပတ်လောက်ရှိတော့ပေါ့နော်ဟိုလိုင်းမဖွင့်သေးဘူးဆိုတော့မာရင်လည်းမရောက်တော့ဘူးအဲ့လိုမျိုးခုမှဖွင့်မယ်ဆိုတော့အခုပြန်မာထားတယ်အဲ့လိုအနေထားမှာပဲမဖွင့်တော့ဆေးကတော့ပြက်လက်နေအောင်မှာပဲအဲ့လိုဖြစ်သွားမှာ
အခုလိုအခြေအနေကြုံနေရချင်းပူတာအိုမြကြီးနာလမ်းကနေကုန်ပစ္စည်းနဲ့စက်သုံးစီတွေကိုတည်ယူပို့ဆောင်နိုင်မယ်ဆိုတဲ့အပေါ်ဒေသခံတွေအတော်လေးမျှော်လင့်နေကြပါတယ်။မြကြီးနာဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းကိုမနေ့6နိုင်ကနေညနေ9နိုင်အတွင်းစက်သုံးစီနဲ့ကုန်တင်ရင်တွေကိုဖြတ်တန်းတည်ဆောင်ခွင့်ပြုမယ်လို့ပူတာအိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါပေမဲ့သွာလာခွင့်ပြုမဲ့အထဲမှာခီးတယ်တင်ရင်တွေမပါသေးသလိုစစ်ကောင်စီနဲ့ပတ်သက်တဲ့ထုတ်ကုန်ပစ္စည်းတွေနဲ့စစ်သားတွေစစ်လက်နဲ့ရိတ်ခါတွေကိုလည်းသွာလာခွင့်မပြုဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်